to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American အတန်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်ပြင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါညနာဆင်ရမယ့်သတင်းတွေထဲမှာတော့ sorry သတင်းတောင်ပျောက်နေတဲ့ကိစ္စတွေကို sorry ခေါင်းဆောင်တွေကတွစ်ဆုံတဲ့အချိန်မှာမပြောညင်ကြတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌမိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုလူညုံရေးကော်စီမှဒီလနောက်ပိုင်းအစီအခံတင်ပြဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရီထဲမှာတော့ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်တရားရုံးမှာရုံထုတ်စစ်ဆေးပါတယ်
။တရားလိုစစ်တယ်။နောက်တရားဆွဆွဲခံရတဲ့လူ3ယောက်ဂျာနယ်လစ်သမား3ယောက်တို့အာမခံလျှောက်တယ်ပေါ့နော်။
သတင်းတောက်တွေဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရပေးတဲ့ရှင်းနေဦးကြည်မြင့်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ American ပြည်အောင်စုဟာကမ္ဘာပေါ်မှာရှင်ပြိုင်နိုင်စွမ်းအမြင့်ဆုံးတိုင်းပြည်ဖြစ်အစီရင်ခံစာတစ်ခုကသတ်မှတ်ဖော်ပြလိုက်တဲ့အကြောင်းမြန်မာပြည်စီးပွားရေးပို့ပြီးခိုင်မာလာပေမဲ့အခြေလက်ဒေသကလူတွေဝင်ငွေတိုးအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းစရဲစိတ်ဝင်စားဖွယ်သတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်အပြင်အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
American ခြေဆောင် sorry ဒီသတင်းတော့ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကို sorry နိုင်ငံခေါင်းဆောင်တွေကတွဲဆောင်ညီမှာမပြောညင်ရတဲ့အကြောင်း American နိုင်ငံခြေဆောင်ဝန်ကြီး Mike Pompeo ကဒီနေ့ပဲပြောဆိုလိုက်ပါတယ်တူကီဆိုရတာဝန်ရှိသူတွေကတော့ sorry သတင်းတော့ကို Istanbul မြို့ကကောင်စစ်ဝင်ရုံးမှာ sorry ထောင်လန်းရေးတွေကတပ်ဖြတ်ပြီးတစစီဖျက်တောက်ဖြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီး sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါသတင်းစာဆီကဂျမဲခါရှောက်ကီပြဿနာမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တူရကီခေါင်းဆောင်တွေနဲ့တွေ့ဆုံမှု sorry နိုင်ငံကမထွက်ခွာခင် sorry ဘင်ဆယ်မန်အရှိမင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံရမှာဒီကမ္ဘာလုံးတရားစနစ်တကျစုံစမ်းဖော်ထုတ်မဲ့အကြောင်း sorry ခေါင်းဆောင်တွေကအာမခံပြောကြားခဲ့တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကသတင်းတော်တီကိုပြောဆိုထားတာပါ sorry တော်ဝင်မိသားစုတိုင်ဝမ်ပါဝင်အမှားယွင်းလုပ်တဲ့သူဘယ်သူကိုမဆိုအရေးယူဖို့ sorry ခေါင်းဆောင်တွေကဆုံးဖြတ်ထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်သတင်းတော်ခါရှောက်ကီအသက်ရှင်ရရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းတော်တီကမေးမြန်းရမှာတော့မဖြေလို့တဲ့အကြောင်းဝန်ကြီးပွန်ပီယိုကငင်းဆန်သွားတယ်လို့ sorry ခေါင်းဆောင်တွေကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာမပြောညင်ကြတဲ့အကြောင်းပြောဆိုထားခဲ့တာပါWall Street Channel ကတော့ sorry သတင်းနောက်ကို sorry ထောင်လန်းရေးတွေကထိုးချိတ်ပြီးဆေးခတ်ခဲ့တယ်လို့နောက်ဆုံးမှာတက်ပြတ်ပြီးခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲရေးသားဖော်ပြပါတယ်။အတန်နဲ့မှတ်တမ်းတင်ထားတဲ့အသေးစိတ်ချက်လက်တွေပါဝင်ရရှိထားတဲ့ထောက်ထားတွေကိုတူရကီတာဝန်ရှိသူတွေက sorry နဲ့ American တာဝန်ရှိသူတွေထံပေးရထားတဲ့အကြောင်းလဲသတင်းစာကဖော်ပြထားပါတယ်
။ Crimea ဒေသကဆက်မှုတင်းနှံကြောင်းမှာလူ18ယောက်သေဆုံးပြီး50ထဲမှနေတိုင်းရရခဲ့တဲ့ဒီကနေ့ဘုံးဖောက်ခွဲမှုတိုက်ခတ်မှုနဲ့ပစ်ခတ်မှုကျူးလွန်သူဟာအသက်22နှစ်အရွယ်ကျောင်းသားသူဖြစ်ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။ Kutch မြို့ကကျောင်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းအဆောက်အဦထဲမှာတွေ့တဲ့လူကိုတနတ်သမားကပစ်ခတ်ခဲ့ကြောင်းလဲစုံစမ်းစစ်ဆေးသူတွေနဲ့ကိုလိပ်ကျောင်းညွှန်ကြားရေးမှူးကပြောဆိုပါတယ်။တိုက်ခတ်မှုနောက်ပိုင်းကျူးလွန်သူဟာသူ့ကိုယ်သူအဆုံးစီရင်သွားတယ်လို့လဲ Crimea ဒေသကရုရှားထိပ်တန်းအရာရှိ Sergey Ashyonov ကပြောပါတယ်။ရုရှားသမ္မတ Vladimir ပူတင်ကတော့တိုက်ခိုက်မှုမှာတရားမကပါဝင်ပတ်သက်နိုင်ပြီးကျူးလွန်တဲ့အကြောင်းရင်းကိုသိနိုင်အောင်စုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြောင်းလဲမော်စကိုမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ Kutch Polytechnic College ကျောင်းကဖြစ်ရတဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေအမျိုးမျိုးပြောနေပါတယ်အစောပိုင်းမှာဒဏ်ငွေပောက်ကွဲမှုအဖြစ်ပြောကြကြပြီးနောက်ပိုင်းမှာတော့ကျောင်းရဲ့ထမင်းစားခတ်မှာအကြမ်းဖက်သမားအဖြစ်တန်ရရှိတဲ့တိုက်ခိုက်မှုဖြစ်ကြောင်းပြောဆိုခဲ့တာပါတည်ဆုံးသူဟာပောက်ကွဲမှုကြောင့်ဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကအစောပိုင်းမှာပြောခဲ့ကြပေမဲ့နောက်ပိုင်းမှာတည်ဆုံးသူဟာအားလုံးဟာတနတ်တန်ရတွေကြောင့်ဖြစ်တယ်လို့လည်းရုရှားအမျိုးသားအကြမ်းမဲ့ဝါဒတိုက်ဖြတ်ရေးကော်မတီကပြောဆိုခဲ့ပါတယ်။ဒီနောက်မှာလည်းတိုက်ခတ်မှုကအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဖြစ်ပြီးအကြမ်းမဲ့ဝါဒတိုက်ခတ်မှုမဟုတ်ကြောင်းပြောဆိုခဲ့တာပါ။ဒေသခံ Kutch FM သတင်းဌာနကဖော်ပြတဲ့တပ်ပုံတွေမှာတော့နှစ်ထပ်ကျောင်းအဆောက်အဦအောက်ထပ်ကပြည်တွင်းပေါက်တွေပောက်ကွဲပျက်စီးနေပြီးအပျက်အစီးတွေစုပုံနေရကိုတွေ့ရပါတယ်။
အာဖဂန်နိုင်ငံမှာချင်းပါမယ်လို့တော်ယူကောက်ပွဲမှာရှင်ပြန်မဲ့ကိုစဲလောင်းတူဟာစီယူအဖွဲ့ရုံးငန်းမှာပဲဒီနေ့ဘုံခွဲတက်ခတ်ခံခဲ့ရပြီးသေဆုံးသွားတဲ့အကြောင်းအခင်းဖြစ်ရာဟမ်မန်ပြည်နယ်ကအစိုးရတောင်းရှိသူတွေကပြောလိုက်ပါတယ်။လက်ရှိကာကားမျိုးကစီယူအဖွဲ့ရုံးငန်းမှာပောက်ကွဲမှုဖြစ်ပေါ်ရာကကိုစဲလောင်းဂျဘာကောဟာရာမန်သေဆုံးခဲ့တယ်လို့အများပြတန်ရတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအိုမာဇွတ်ကပြောဆိုလိုက်တာပါ။ဟမ်မန်ပြည်နယ်အရေးပေါ်စီယူဝန်ကဆောင်းဝင်းတယောက်ကတော့လူနှစ်ဦးသေဆုံးပြီး6ဦးဒဏ်ရာရတဲ့အကြောင်းဗီဒီယိုကိုပြောပါတယ်ဒီသကန်သတင်းတွေမှာတော့စူပါကောဟောင်းမှာဘုံတောင်တက်ခိုက်တာလို့ဖော်ပြနေပေမဲ့မျက်မြင်တွေ့သူတွေကတော့ကိုစရလောင်းကိုထောက်ခံသူဟန်ဆောင်ထားတဲ့အသေးခံဘုံကွသမားရုံးထဲကိုဝင်လာပြီးဖောက်ခွဲခဲ့တာဖြစ်တဲ့အကြောင်းဗီဒီယိုကိုပြောဆိုထားတာပါဖြစ်ဖြစ်ကိုစုံစမ်းစစ်ဆေးဖို့အခင်းဖြစ်ရနေရာမှာစုံစမ်းရေးအဖွဲ့ရောက်နေတဲ့အကြောင်းလဲဟဲမန်ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရအပ်တူဆာမန်အာဖဂန်ကပြောဆိုထားပါတယ်တာလီဘန်ဖွဲ့ကတော့တက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်ယူကော့ဖွဲ့ချင်းပတ်မဲ့စစ်စင်ကိုဖျက်ဖို့ကြိုးစားသွားမယ်အကြောင်းလဲတာလီဘန်ဖွဲ့ကဒီလဆမ်းမင်းမှာပဲကြီးညာထားပြီးယူကော့ဘွဲလုပ်ငန်းစဉ်မှာပါဝင်သူတွေကိုတက်ခိုက်ဖို့လဲအဖွဲ့ဝင်တွေကိုအမိန်ပေးထားပါတယ်ဟဲမန်ပြည်နယ်မှာယူကော့ဘွဲဝင်မဲ့ကိုစလက်တူတက်ခိုက်ခံခဲ့ရတာဒါဒုတိယအကြိမ်လည်းဖြစ်ပါတယ်ပထမတစ်ကြိမ်တက်ခိုက်မှုမှာတော့ကလည်းကိုစလက်လောင်းတူဖြစ်တဲ့ဆလေးမိုဟာမက်အက်ရှ်ကာဇန်ရဲ့ရုံးငန်းကိုတက်ခိုက်ခံခဲ့ရပြီးကိုစလက်လောင်းပါဝင်လူရှိဦးတည်ဆုံခဲ့ရတာပါယူကော့ဘွဲမဲဆွဲစည်းရုံးမှုတွေစတင်ရင်ကစလို့အခုဆိုရင်တည်ဆုံသူစုစုပေါင်း10ဦးထိရှိနေပါပြီဒီလအောက်တိုဘာ20ရက်နေ့မှာကျင်းပမဲ့လွတ်တော်ယူကော့ဘွဲမှာတော့အမှတ်နေရာ249နေရာအတွက်ကိုစလက်လောင်း2500ကျော်ရှင်ပြန်ရမှာဖြစ်ပါတယ်
Brexit လို့ခေါ်တဲ့ဥရောပသမဂ္ဂ EU ကနေပရတင်နိုင်ငံခွဲထွက်ရေးအတွက်ရည်နာထားတဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့ပရတင်ဝန်ကြီးချုပ် Theresa May နဲ့ EU ကောင်ဆောင်တွေဒီကနေ့ဗုဒ္ဓနေ့မှာတွေ့ဆုံမှာပါ။အဲ့လိုခွဲထွက်ပြီးတဲ့နောက်ပိုင်း EU နဲ့ပရတင်နိုင်ငံကြားဆက်ဆံရေးတွေနဲ့ပတ်သက်ပြီးတော့လှရင်းနဲ့ချီဆွေးနွေးခဲ့တာမှာသဘောတူညီမှုအတော်များများရခဲ့ပေမဲ့ညှိနှိုင်းလို့မရသေးတဲ့အဓိကအချက်တချို့လည်းကျန်နေပါသေးတယ်။ဒီအချက်ထဲမှာပရတင်ပိုင်နယ်မြေဖြစ်တဲ့ Northern Ireland နဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့ Ireland ကြားနှက်စပ်ကိစ္စလည်းပါဝင်ပါတယ်။ EU အဖွဲ့ဝင်တွေကိုဝန်ကြီးချုပ် May ကမိန့်ခွန်းပြောပြီးရင်တော့EU ကောင်ဆောင်29ရို့ဟာဝန်ကြီးချုပ်မေမှတ်ပါတဲ့တီးတန့်ညစာစာပွဲမှာ Brexit နဲ့ပတ်သက်တဲ့အပြေယူကိစ္စဆွေးနွေးကြမှာပါ။အဲ့ဒီလိုရှေးမတိုးတာဖြစ်နေတဲ့ကိစ္စရပ်တွေဖြေရှင်းနိုင်မဲ့ခိုင်မာတဲ့အဆိုပြုချက်တွေရှိထားပြီလားဆိုတာကိုဝန်ကြီးချုပ်မေကိုမေးဖို့စီစဉ်ထားတယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကဗုဒ္ဓဟူးနေ့အစည်းအဝေးမှာတိုင်ခင်းပြောဆိုပါတယ်။လာမယ့်နှစ် March လမှာဥရောပသမဂ္ဂကနေပြည်နယ်ငံခွဲထွက်မဲ့ကိစ္စမှာညှိနှိုင်းလို့မရနိုင်သေးတဲ့ကိစ္စတွေအတွက်ဖြေရှားပြီးရှေ့ဆက်လုပ်ကိုင်နိုင်မလားဆိုတာဟာဝန်ကြီးချုပ်မေရဲ့အဆိုပြုချက်ပေါ်မှာမူတည်ပါတယ်လို့လည်း Tusk ကပြောပါတယ်။
ဒီရိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။ဒီရိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုတ်ထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်ထဲဆစ်စင်ရေးတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစစ်စစ်ဝဝချိုးဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညုံရေးကောင်စီမှအစိုးရအခမ်းတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညုံရေးကောင်စီမှ American, Britain, ပြင်သစ် Ivory Coast, Kuwait, Netherlands, Peru, Poland နဲ့ဆွေရင်9နိုင်ငံတို့ကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်ဆောင်ကနေဒီလနောက်ပိုင်းမှာတင်ပြသွားဖို့မနေ့တုန်းကပဲတရားဝင်တောင်းဆိုလိုက်ကြတာပါကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးအောင်တူဆွမ်းကတော့တိုးတက်မှုတွေကိုလေးလေးရှုပ်ပြီးတာဝန်ခံမှုရှိစေရေးကြိုးပမ်းသွားမယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုမရနိုင်မဲ့အန္တရာယ်ရှိတဲ့လုပ်ရဖြစ်သတိပေးထားတဲ့စာဆောင်ကိုမနေ့တုန်းကပဲပေးပို့ပြီးကန့်ကွက်ခဲ့ပါတယ်ပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARC ဆွေးနွေးဖွဲ့ဝင်တွေကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရမှာကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေလူမျိုးတို့တက်ပြတ်မှုအဆင့်ထိရောက်နိုင်တဲ့လက္ခဏာတွေတွေ့ခဲ့ရကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဩဂုတ်လတည်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်တဲကရာနဲ့ချီရဲ့ရိုဟင်ဂျာတွေကိုအချက်အလက်ရှာဖွေရေးအဖွဲ့ဝင်တွေမြင်းမြန်စုံစမ်းရမှာတော့အစုလိုက်ပြုံလိုက်အာရမပြုချင်တာရွာလုံးကျုပ်မိရှုခံခဲ့ရတာဥပဒေမဲ့တက်ပြတ်တာတွေပါဝင်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းပြောဆိုထားကြပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကိုအရေးပေါ်စုံစမ်းဖော်ထုတ်နိုင်အောင်လူညုံရေးကောင်စီကနိုင်ငံတကာရာဇဝတ်ပြုမှုဆိုင်ရာခုံရုံး ICC ကိုတာဝန်ပေးသွားဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးဖို့ ည်းကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကတိုက်တွန်းထားတာပါ။မြန်မာဆိုရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာအသံဝန်ကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကလည်းပေါ်ထုတ်ရေးရမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားခဲ့ကြပြီးဖြစ်ဖြစ်ခဲ့တာတွေကိုစစ်ရေးကြပေါ်ထုတ်သွားနိုင်မှုနိုင်ငံတကာကျွမ်းကျင်သူတချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းအစိုးရကမကြသေးခင်တုန်းကပဲထပ်မံဖွဲ့စည်းထားပါတယ်။
အိန္ဒိယအစိုးရအဖွဲ့ဝင်ဝန်ကြီးတဦးဟာအရင်ကသတင်းဌာနအက်ဒီတာသူအဖြစ်တာဝန်ယူခဲ့ချိန်မှာလိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေကျူးလွန်ခဲ့ကြောင်းအမျိုးသမီး15ယောက်ရဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ဒီကနေ့ပဲရထူကနှုတ်ထွက်သွားပါတယ်။အိန္ဒိယနိုင်ငံပြည်ပရေးရအငယ်တန်းဝန်ကြီး MJ အခဘာကတော့သူ့အနေနဲ့အမအရင်မလုပ်ခဲ့ကြောင်းပြောဆိုထားပြီးဆွဆွဲချက်တွေကိုရင်ဆိုင်ဖြေရှင်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။လိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေကျူးလွန်ခဲ့ကြောင်းပထမဆုံးဆွဆွဲခဲ့တဲ့ပရိယာယာမီနာဆိုသူအမျိုးသမီးကိုလည်းရထူကထွက်သွားတဲ့ဝန်ကြီးကဒီကနေ့ပဲရာဇဝတ်ကြောင်းနဲ့တရားစွဲလိုက်ပါတယ်။ကြက်အမျိုးသမီးတွေကတော့သူတို့အပေါ်လိမ့်မိုင်းဆိုင်ရာနှောက်ယှက်မှုတွေနဲ့ပတ်သက်လို့တရားရုံးမှာတက်တဲ့အဖြစ်ထွက်ဆိုသွားဖို့ကန့်လန့်ထားကြတာပါ။အိန္ဒိယနိုင်ငံက Me Too အမျိုးသမီးရေးလှုပ်ရှားမှုအတွင်းအခုအမှုဟာအထင်ရှားဆုံးပုဂ္ဂိုလ်တဦးဆွဆွဲခံရတဲ့အမှုလည်းဖြစ်ပါတယ်။2008ခုနှစ်ကရုပ်ရှင်ရိုက်ကူးစင်မှာအိန္ဒိယရုပ်ရှင်မင်းသားနာနာပါတီကာကမဖွဲမရာပြုခဲ့ကြောင်းမင်းသမီးတနူရှီယာဒူတာကစက်တင်ဘာလနောက်ပိုင်းမှာဆွဆွဲခဲ့ပြီးတဲ့နောက်အိန္ဒိယရဲ့အမျိုးသမီးရဲ့လှုပ်ရှားမှုဟာလည်းအကောင်လာခဲ့တာပါ။မင်းသားပါတီကာကတော့သူ့အနေနဲ့အမအရွယ်လှုပ်ခဲ့တာမရှိကြောင်းညင်ဆန်းထားပါတယ်
။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအငင်းပွားတင်မြေအတွင်းအစိုးရတပ်ဖွဲ့ဝင်တွေနဲ့ဒီနေ့ပြန်လည်ပစ်ခတ်မှုတွေဖြစ်ရကစစ်သွေးကြွနှုတ်ထံမှနဲ့တည်ဆုံတော့ပါတယ်။အိန္ဒိယနိုင်ငံမှာကက်ရှမီးယားဒေသကအဓိကမြို့တစ်မြို့ဖြစ်တဲ့ဆရီနဂါမြို့ရင်းကရက်ကွက်တစ်ခုမှာဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းအိန္ဒိယရဲ့တပ်ဖွဲ့ဝင်တူလည်းတည်ဆုံခဲ့တာပါ။ကက်ရှမီးယားဒေသစိုးရိမ်ပိုင်းကိုထိန်းချုပ်အုပ်ချုပ်နေတဲ့ပါကစ္စတန်နိုင်ငံကအပြည့်အဝအုပ်ချုပ်ခွင့်ရဖို့ဒါမှမဟုတ်လည်းတရားလွတ်လပ်တဲ့ဒေသဖြစ်ခွတ်တပ်ဖို့အိန္ဒိယဘူဆူရကိုဆန့်ကျင်တဲ့ပုံကံမှုတွေစတင်ပေါ်ပေါက်ခဲ့တဲ့1989ခုနှစ်ကစလို့ဒေသတွင်းမှာလက်နက်ကင်ပစ်ခတ်တွေပေါ်ပေါက်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသခွတ်ထွက်ရေးအတွက်ပုံကံနေသူတွေကိုပါကစ္စတန်နိုင်ငံကလက်နက်ထောက်ပံ့ကူညီနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားရင်ပဲပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်
။မနေ့ပြန်ကြည့်ပါမယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကာကွယ်ရေးဝန်ကြီးများညီလာခံမှာအာရှဒေသအတွက်အထောက်အကူတိကိစ္စတွေဆွေးနွေးဖို့ရှိနေပြီးအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုတရုတ်ဘက်ကရှောင်လွှဲနိုင်မဲ့ပုံရှိတယ်လို့ဒေသအရေးကြွန့်ကျင်သူတွေကပြောပါရယ်။တောင်တရုတ်ပင်လယ်အရေးမှာတရုတ်သူရဲ့လှုပ်ရက်အပေါ်မကျေမနပ်ဖြစ်နေကြတဲ့ဝန်ကြီးတချို့အပါအဝင်အရှေ့တောင်အာရှနိုင်ငံကကာကွယ်ရေးဝန်ကြီးဆဲဦးထက်မနဲရိုဟာအောက်တိုဘာလ18ကနေ20ရက်နေ့ထိအာဆီယံကာကွယ်ရေးညီလာခံမှာ3ရက်သားတွေ့ဆုံဆွေးနွေးမှာဖြစ်ပါရယ်။တောင်တရုတ်ပင်လယ်တွင်တရုတ်ရဲ့နယ်မြေချဲ့ထွင်လာမှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့လည်းညီလာခံကိုတက်ရောက်ကြမှာဖြစ်ပါရယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကိုအကြီးညိုပြည့်အောင်ရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ်းခံနေရတဲ့11 Media Group ကသတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီပါတယ်။သတင်းတောက်တွေဘက်ကအာမခံရဖို့လျှောက်ထားခဲ့ပြီးအာမခံပေးပေးကိုတော့အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချမယ်အကြောင်းအကျိုးဆောင်ရှိနေတွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။သတင်းတောက်3ယောက်ကိုရုံးထုတ်ဆစ်ဆီရနဲ့ပတ်သက်လို့11 Media Group သတင်းတောက်တွေဘက်ကရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေဦးကြီးမိကခုလိုပြောပါတယ်။
အော်တရေလိုစစ်တယ်နောက်တရေဆွဆွဲခံရတဲ့လူ3ယောက်ဂျာနယ်လစ်သမား3ယောက်တွေအာမခံလျှောက်တယ်ပေါ့နော်အဲဟိုကနေ26ရက်တောက်ကြနေမှာအမိန့်ချမယ်နော်အဲပြီးရင်တရေလိုဆက်စစ်မယ်အဲတရေလိုကအခုပထမတရေလိုတိုင်ကြားတဲ့လူကိုမပြီးသေးဘူးအဲသူကလူပြတ်တက်တည်းက5ယောက်တင်ထားတယ်5ယောက်နော
်တိုင်းနီတာကြီးဆိုအဖွဲ့ကိုပြည်သူအများကအကြီးညိုပြက်ပြီးအယုံကြည်မဲ့စီတယ်ဆိုတဲ့အချက်နဲ့11 Media Group ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းတောက်ချုပ်3ယောက်ကိုတိုင်းရည်ရာကြီးအစိုးရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလို့အမှုဖွင့်ထားတာဖြစ်ပါတယ်။ဒီလိုသတင်းတောက်3ဦးဖမ်းဆီးခံရတဲ့အပေါ်မြန်မာသတင်းမီဒီယာကောင်စီပါဝင်နိုင်ငံတကာကကန့်ကွက်ထားသလိုဒီလိုဖမ်းဆီးရတဲ့အတွက်မြန်မာဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒီနေ့တာဝန်မျိုးနဲ့တရားရုံးကိုရောက်လာတဲ့ကြေးမုံသတင်းစာတိုက်ပိုင်ရှင်အောင်ဖြစ်တဲ့ဒေါ်မြင့်မြစိန်ကသတင်းသမားတွေကိုဖမ်းဆီးရတဲ့အပေါ်သူ့အမြင်ကိုခုလိုပြောပါတယ
်။ဂျာမျိုးကိစ္စတွေရည်အန်တီလိုသတင်းနောက်ကမှလုံးဝမဖြစ်သင့်ဘူးလို့ပဲအန်တီထင်တယ်လေအန်တီယုံကြည်လဲယုံကြည်တယ်မဖြစ်လဲမဖြစ်စီခြင်းအယုတ်ဆိုးတဲ့ပုံကွယ်နော်ဟောဘုဆိုအန်တီက တင်းစာရိုက်ပေါ်မှာဟလာအန်တီတို့ထူထောင်ခဲ့တဲ့ဒီကျိတ်မွန်တင်းစာရိုက်ကြီးပေါ်မှာပဲနေလာပြီးတော့အားလုံးဟာလေးဟိုတင်းသမားတွေဆိုရင်အားလုံးကိုစားခြင်းလိုပဲမိသားစုလိုပဲကိုသဘောထားလဲအခုလိုကြီးကြားလေးကတော့တော်တော်လေးအန်တီသိခိခိုက်တယ်နောက်ပြီးတော့ဒီခစ်ဒီလိုအခါမှာကိုကြီးကဒီလည်းဘာမှဟုတ်တာလည်းမဟုတ်ဘူးဒီဟိုအစိုးရကြီးကိုကော်ပြီးတော့ဟိုကလုံနေတာလည်းမဟုတ်ဘူးဟိုပါလေဥမီဝင်းလက်ချက်တုန်းကတောင်းမှာပဲသူတို့ရေးတာပဲလေတကူပြောတာဘာမှကြည့်ကြတာလည်းမဟုတ်ဘူးကွာတိုင်းပြည်ကြီးလည်းဒုက္ခဖြစ်သွားတာလည်းမဟုတ်ဘူးနဲ့အချင်းချင်းကိုဒီလိုလေးဟိုအမြင်မကျော်ဘူးလို့ထင်တာပဲနော်ဟိုဒါကြီးကိုအန်တီကျက်လည်းမကျဘူးကျားရတယ်လည်းစိတ်မချနာဘူး
အလဲဘမီဒီယာဂရုသတင်းတော်တွေဖန်ကြီးခံရတဲ့ပတ်သက်လို့နေစည်းမချသတင်းတော်များအဖွဲ့ရဲ့ကြီးညာချက်မှာဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေရဆိုတဲ့မြန်မာနိုင်ငံမှာမိမိလို့မိမိလောက်ကြတဲ့သတင်းတော်တွေကိုဖန်စီအရေးယူရဆိုတာလက်ခံနိုင်ရမရှိဘူးလို့ဖော်ပြထားပါတယ်။အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့ပေါ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုင်းနဲ့ပိုပြီးအလံဝေးစီတဲ့လောက်ရဲ့ဖြစ်တယ်လို့သတင်းလွှတ်လပ်ခွင့်ကိုလည်းမလေးစားရောက်တယ်လို့ဖော်ပြထားပါတယ်။အလဲဘမီဒီယာသတင်းသမားတွေကိုဖန်စီမှုဟာမြန်မာနိုင်ငံမှာသတင်းလွှတ်လပ်ခွင့်ကိုထိပါတဲ့လုပ်ရဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လုပ်ရမျိုးနဲ့ပိုပြီးနှီးစက်လာတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရစက်မှုတွေအတွက်စစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားစွဲဆိုဖို့တိုက်တွန်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့တွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြဖို့ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံရဲ့မနေ့ကတရားဝင်တောင်းဆိုချက်အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်ကိုယ်စားလှယ်တာမှတ်ကြီးဦးဟောက်တူဆွမ်းကလည်းလုံခြုံရေးကောင်စီကိုချက်ချင်းပဲကန့်ကွက်စာပေးပို့ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမတ်တင်ငီထိုင်ဆက်သွယ်မေးမြန်းထားရမှာမြန်မာတာမကြီးဦးဟောက်တို့ဆွမ်းကအခုလိုစပြီးဖြေကြားပါတယ်
။လူခွေကောင်စီကနေပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့ဟာသူကလူခွေကောင်စီဆိုတာကျွန်တော်တို့ထွေးရင်းကြီးလက္ခဏာရဲ့အောက်မှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့တစ်ဖွဲ့ပေါ့နော်။လူခွေကောင်စီကဖွဲ့ထားတဲ့အဖွဲ့လည်းမဟုတ်ဘူး။လူခွေကိစ္စတစ်ခုကိုလူခွေကောင်စီအောက်မှာတရိုက်အဲ့လိုခေါ်ပြီးတော့ဟလာဆွေးနွေးဖို့ပြောဆိုဖို့အလုပ်နဲ့ဆိုတဲ့အားမျိုးကလည်းပဲတကယ်ကဒီဟာသူ့ရဲ့လှုပ်ထုံးလုပ်နေတယ်လည်းမကြိုက်ဘူးနောက်တစ်ခုကတော့လုံခြုံရေးကောင်စီရဲ့အဓိကတောင်းဟာပြည်ဆိုင်လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိပါစေမယ့်ကိစ္စများလူမျိုးကိစ္စများအဓိကတိုင်တွေ့ရတာခါဖြစ်ပေမဲ့အခုဆိုင်ရေးခင်းတဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စကိုအဲ့ဒါလူခွင့်ရေးနဲ့ပတ်သက်နေတာပဲကျွန်တော်ဒီကိစ္စကြီးတော့အဲ့ဒါကိုဒီဘက်ကလုံခြုံရေးဘက်ကိုဆွဲပြီးတော့အဲ့ဒါအတင်းဆွဲသွင်းဖို့လုပ်တဲ့ဟာတော့ကကျွန်တော်တို့ကဒီရေချက်တွေလည်းကျွန်တော်တို့ကမကြိုက်ဘူးပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကကန့်ကွက်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်တမ်မတ်ကြီးအဲ့တော့တမ်မတ်ကြီးမနေ့ကကန့်ကွက်တဲ့အပေါ်မှာရောဘာတုံ့ပြန်ချက်မြန်ရပါတယ်လဲရှင
်ညာငုတိတော့မနေ့ကလည်းကျွန်တော်တို့ညနေပိုင်းမှာပို့ထားတော့ဘာမှတော့မလာသေးပါဘူးကျွန်တော်တို့ကဟိုလူရင်းကောင်စီဥက္ကဋ္ဌစီကိုကျွန်တော်ပို့ထားတာပါနော်လူရင်းကောင်စီဥက္ကဋ္ဌဆိုတဲ့ခါကျတော့ဥက္ကဋ္ဌကနေပြီးတော့ကျွန်တော်တရားဝင်စာကွန်ဖြတ်မှာပေါ့ဗျာအတင်းဆက်ဖြတ်မှဖြစ်တယ်ဖြတ်လို့လေအခုဟိုဒေါ်တင်ကြီးတို့ရတာပေါ့လေအဲ့တော့ဟိုဖြတ်နေဆိုတာလူရင်းကောင်စီဖွဲ့ဝင်တွေကိုဖြတ်တာပါအပြင်ကိုဖြတ်တာတော့မဟုတ်ဘူးလူရင်းကောင်စီဖွဲ့ဝင်တွေကိုဖြတ်တာလည်းပဲအခုတင်းရဆွတ်သွားတာပေါ့နော
်ဒီလုံခြုံရေးကောင်စီမှာမြန်မာကိစ္စပဲတင်တင်လူအခွင့်ရေးကောင်စီမှာမြန်မာကိစ္စပဲတင်တင်တရုတ်ကတော့ဒါပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဘူးဆိုတဲ့မူအရာကိုသူတို့ကဒါကန့်ကွက်တာရှိပါတယ်ဆိုတော့လုံခြုံရေးကောင်စီမှာဒီကိစ္စတင်လဲတရုတ်ကကန့်ကွက်မယ်ဆိုတာတေချာသလောက်ရှိနေပါတယ်ဆိုတော့တမ်မတ်ကြီးတို့ဒီကိစ္စကိုလုံခြုံရေးကောင်စီကိုတင်မဲ့အပေါ်မှာစိုးရင်စရာဘာများရှိပါသလဲရှင
်ဟိုပါဘောအဓိကတော့နာမည်ဟိုဖြတ်ချင်တဲ့ဘုံဖိအားပေးချင်တဲ့ဘုံမျိုးပေါ့နော်ဘက်ပေါင်းဆောင်ကနေပြီးတော့အခုလုံနေတဲ့ဟာဒီသူပြည်တွင်းကနေကိုယ်အတက်နိုင်ဆုံးလုံနေတဲ့ဟာရှိနေရတဲ့အတိုင်းပူပေါင်းပြီးတော့ဟလာဟိုကုတ္တသမဂရောအပြင်ရောအလုံးပူပေါင်းပြီးဖြေရှားပြီးတော့ဝိုင်းလုတ်ကြမယ်အစအဖြစ်အနေလုပ်တဲ့ဟာတော့ဟိုကျွန်တော်တို့ကောင်းတဲ့ဟိုအစင်လာမဟုတ်ဘူးပေါ့
ဆိုတော့မြန်မာဘက်ကလည်းကော်မရှင်တွေဖွဲ့လာတယ်ဒီအကောင့်ထဲပေါ်ရေးနောက်ခါအခုနောက်ဆုံးဖိလစ်ပိုင်တန်တမန်တွေဂျပန်တန်တမန်တွေပါတဲ့ဒါစုံစမ်းစစ်ဆေးရေးလို့မျိုးဖွဲ့ပြီးလှုပ်ဆောင်လာတာရှိပါတချိန်တည်းမှာပဲတလောကပဲဒါဥဝီသူတို့လို့ဟိုထပြီးတော့ဆန္ဒပြကန့်ကွက်မှုတွေကလည်းပေါ်လာတော့ နိုင်ငံတကာဘက်ကမြန်မာဘက်ကအရေးယူနေပါတယ်ဆိုတဲ့အပေါ်မှာယုံကြည်စိတ်ချရမှုပေါ့နော်တမတ်ကြီးတို့ဘက်ကဟိုပို့ပြီးတော့ယုံကြည်စိတ်ချလာအောင်လုပ်နိုင်တဲ့အနေအထားရှိတယ်လို့ရောထင်ပါသလားရှင
်ပထမအဆုံးကဒီလူတွေကျွန်တော်တို့မြေပေါ်ကိုတရားဝင်ပေါ့နော်ပြန်လာတယ်ဆိုတဲ့ဟာအဲ့ဒါနံပါတ်၁အချက်လို့အချက်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့အခုစပြီးတော့ဒီလကမိုင်းလောက်မှာကျွန်တော်မြင်ရမယ်လို့ကျွန်တော်တို့အဲ့လိုဟိုဟာယူဆတယ်လို့လင့်တယ်နောက်တစ်ခုကတော့ဗျာသူတို့ပြောနေတဲ့ accountability ဆိုတဲ့ကိစ္စပေါ့နော်အရေးယူဖို့ဟလာသူခွင့်ရချုပ်ပေါက်နဲ့ပြမှုတွေကျူးလွန်နေလို့အရေးယူဖို့ဆိုတဲ့ကိစ္စကျွန်တော်တို့ကအခုဒီနောက်ဆုံးဖွဲ့ထားတဲ့ကျွန်တော်တမကြီးဟိုမနာလူကောင်းဆောင်တဲ့အဖွဲ့စီပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကသူကတကယ်ကိုလွတ်လပ်တဲ့ဟိုစုံစမ်းရေးအဖွဲ့ဖြစ်တဲ့ခါကျတော့သူကလွတ်လပ်ကိုလုပ်မှာပါကျွန်တော်တို့နိုင်ငံကြီးကြီးတွေကိုလည်းလည်းပြောထားတယ်သူတို့လွတ်လပ်လပ်စုံစမ်းခွင့်ပေးထားမယ်ပြီးတော့ဥပဒေနဲ့အညီကိုလုပ်ပိုင်ခွင့်ပေးထားတာလေအဲ့တော့ဘယ်အဖွဲ့အစည်းမဆိုသူကနေပြီးတွေ့ကျင်တယ်ဟလာအချက်လက်လိုချင်တယ်ဆိုပေးရမယ်ကျွန်တော်အဲ့လိုကိုလုပ်ထားပါတယ်အဲ့တော့ဒီအဖွဲ့ကနေပြီးတော့လုပ်တဲ့ဟာကိုစစ်ဆေးတဲ့ဟာကိုကျွန်တော်တို့ဆက်လက်ပြီးတော့ဟလာအချိန်စောင့်ကြည့်ဖို့လုပ်မယ်အချိန်ပေးဖို့လုပ်မယ်အဲ့တော့ဘလောက်ဟိုဖြောင့်မတ်တည်ကြည်တယ်ဆိုတာကတော့ကျွန်တော်ဘက်ကတော့အာမခံတာလေအဲ့တော့သူတို့ဒီဟာကိုဒီအဖွဲ့ရဲ့လှုပ်ထားတဲ့ဟာကိုလှုပ်မဲ့ဟာကိုဟိုစောင့်ဖို့လိုတာပေါ့ဗျာတချင်းကြီးတော့ဒီသူတို့ရဲ့ကော်မရှင်ကအချက်လက်ရှာဖွေရေးအဖွဲ့ကလည်းတနေ့လောက်ချိန်ယူရတာပဲကျွန်တော်လည်းဒီလိုဟိုဟာပေါ့အချိန်ယူပြီးတော့လှုပ်မှာပဲလေသူတို့ဒီအဖွဲ့စီကနေပြီးတော့အဲ့လွတ်လပ်လှုပ်မှာပါနော်လွတ်လပ်လှုပ်မှာပါအဲ့တော့လှုပ်ပြီးတော့လူခွင့်ရေးချိုးဖောက်တဲ့ဟာရှိတယ်ဆိုတော့ကျွန်တော်တို့အရေးယူဖို့ရှိပါတယ်ကျွန်တော်လူကြီးတွေလည်းပြောထားပါတယ်ဥပဒေထက်မှဘူးမှမရှိဘူးနော်လူခွင့်ရေးနဲ့ပတ်သက်ဖို့ဆိုတော့အရေးယူမှာပဲအဲ့ဒီချက်ပါပဲ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာအဖွဲ့ဖွဲ့စည်းမှုကိုမြန်မာဘက်ကကန့်ကွက်ထားတယ်လို့အချက်အလက်ရှာအဖွဲ့ရဲ့အစည်းအဝေးခန်းစာကလည်းတမာတမတ်မကြဘူးလို့ပြောဆိုထားတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူအလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့ယတိပြက်ပယ်ချထားတာပါဒါပေမဲ့လည်းမကြခင်မှာတော့ဒုက္ခသည်6000လောက်စပြီးဌာနေပြန်နိုင်တော့မယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကပြောဆိုထားပါတယ်ရှင်အခုသောတာရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆံမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီကနေ့ကအပြည်ပြည်ဆိုင်ရာစည်းရုံးနွမ်းပါမှုပပျောက်ရေးနေ့ဖြစ်ပါတယ်။ UNDP ဘ ഹു စီရင်အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးရဲပြုစုခဲ့တဲ့မြန်မာနေထိုင်မှုအခြေအနေစစ်တမ်းရဲ့စီရင်အင်းတွေအရမြန်မာနိုင်ငံရဲ့စီရင်နွမ်းပါမှုနှုန်းကကျန်ခဲ့တဲ့10နှစ်အတွင်းမှာ16ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစီးပွားရေးဟာအရင်ကထက်ပိုပြီးခိုင်မာလာတယ်လို့ပြောပါတယ်။ဒါပေမဲ့စီရင်နွမ်းပါမှုကတော့မြို့ပြထက်ကျေးလက်မှာပိုပြီးများနေပါသေးတယ်။ဒါကြောင့်ကျေးလက်ဒေတာကလူတွေရဲ့ဝင်ငွေတိုးလာအောင်လုပ်ဖို့လည်းအရေးကြီးတယ်လို့စီးပွားရေးပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘိုးစင်းရဲ့အဖွဲ့နဲ့ကမ္ဘာ့ဘဏ်မြန်မာတို့ပူးတွဲပြုစုတဲ့2019မြန်မာနေထိုင်မှုအခြေအနေစစ်တမ်းအရဆိုရင်မြန်မာနိုင်ငံရဲ့စင်းရဲနွမ်းပါမှုက2005-2015စနစ်တာကာလအတွင်းမှာ48ရာခိုင်နှုန်းကနေ32ရာခိုင်နှုန်းကိုကျဆင်းသွားပြီးစီးပွားရေးကလည်းပိုပြီးခိုင်မာလာရဲ့လို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာမှာစင်းရဲနွမ်းပါမှုတိုင်းတာရဲ့နေရာမှာလူတစ်ယောက်တရက်ဝင်ငွေဒေါ်လာ1.25မြန်မာကျပ်ငွေနဲ့ဆိုရင် 1,900 ကျပ်ဝန်းကျင်ရှိရမို့ပြည်တွင်းကတချို့အခြေခံလုံသမားရဲ့ဝင်ငွေကအဆမတန်နည်းနေရပါ။တက်လာတဲ့အခြေခံကုန်စည်နှုန်းတွေနဲ့လိုက်ပြီးဝင်ငွေကိုချိန်ညှိပေးမှာစင်းရဲနွမ်းပါမှုကလည်းအထိုက်လျောက်တက်တာနိုင်လိမ့်မယ်လို့ဗမာနိုင်ငံလုံးဆိုင်ရာလုံသမားများသမဂ္ဂရဲ့စီးရုံးရေးကော်မတီဝင်ဒေါ်သက်သားဆွေကပြောပါတယ်
။ငွေအမောင်းနဲ့တက်လာတဲ့ကုန်ကြီးနှုန်းတွေကမကာမီလိုဒီလိုမျိုးဖြစ်တာပေါ့နော်။ဟိုကုန်အဲ့လိုမျိုးလုံအားကလည်းတို့မြင့်ပြီးတော့ပေးမယ်သူတို့လို့ဆိုချင်းနဲ့တက်လာမဲ့ကုန်ကြီးနှုန်းကိုအခုကတည်းကနေဖိနှိပ်ဖို့လိုတယ်လို့ညီမတို့ကမြင်တယ်။ဘလောက်ပဲဟိုလုံအားကလည်းညှင့်တင်နေဖြစ်စေကုန်ကြီးနှုန်းကိုဖိနှိပ်မပေးနိုင်ဘူးသူတို့လို့ချင်းတော့ဟိုဒီလိုမျိုးဖြစ်တော့ဒီတက်နာတွေကဖြစ်နေဦးမှာလေ။သူတို့လို့ချင်းဒီစီရင်နာမှုကလည်းပတ်ပြောက်လာမယ်လို့တော့ညီမအနေနဲ့ကမသိဘူး။
စင်းရနွမ်းပါမှုကရေမြေဒေသပေါ်မူတည်ပြီးကြွားချပါတယ်။နွမ်းပါသူတွေရဲ့65ရာခိုင်နှုန်းကအပူပိုင်းဒေသနဲ့မြဝကျွန်းပေါ်မှာနေထိုင်ကြတာပါ။မြမလူကြီးရဲ့80ရာခိုင်နှုန်းကကြီးလက်မှာနေရတဲ့အတွက်သူတို့ရဲ့ဝင်ငွေကလည်းတိုင်းပြည်ရဲ့အပေါ်အများကြီးသက်ရောက်မှုရှိရလို့စီးပွားရေးပညာရှင်ဒေါက်တာကိုကိုအောင်ကပြောပါတယ
်။လူတဦးစီတဦးစီရဲ့ capacity နှိမ့်ကျတဲ့တိုင်းပြည်မှာစင်းရမှုတွေဖြစ်ကြတာပါ။နော်။က capacity ပညာရေးပဲဖြစ်ဖြစ်နော်ကျန်းမာရေးပဲဖြစ်ဖြစ်နော်အဲဝေကြီးတနာဥစ္စာတွေဟာပဲဖြစ်ဖြစ်နော်ဒီ capacity ရှိနေတဲ့တိုင်းပြည်တွေမှာတော့တဘာဝဘေးအနေပဲဖြစ်ဖြစ်အခြားတော့ဘေးအနေပဲပုံမခဏရှိကြပါဘောဗျာပြည်သူမြင့်တိုင်းပြည်မြင့်လာပဲဗျာနော်ပြည်သူရဲ့အလုပ်ကိုင်ခွင့်လန်းနေမြင့်လာမယ်ပြည်သူရဲ့လူနေမှုစင်တာနေမြင့်လာမယ်ဆိုတော့ဒါတိုင်းပြည်ကလုံးလုံးနေမြင့်လာပါတယ်capacity ဆိုတာသူရဲ့နော်မွေးရပါအခွင့်အရေးတွေရှိတယ်။ကျမရေးပညာရေးစသဖြင့်နော်သူတို့ကိုယ်တိုင်ကြိုးပမ်းနိုင်အောင်စသင်ခြင်းနဲ့လူစသင်နိုင်အောင်နော်။ဒါနိုင်ငံတော်ဘက်ကလည်းပံ့ပိုးပြရမယ်။ကျမရေးတွေမှာဆိုကျေးလက်ကျမရေးနော်ဌာနလေးတွေလုပ်ပြရမယ်။နော်ကျေးလက်သားပွားဌာနလေးတွေလုပ်ပြရမယ်။နော်ကျေးလက်မီလင်းရေးတွေလုပ်ပြရမယ်။နော်ဒါတွေကလည်းပါဆိုဟိုတနည်းပြောရရင်ဗျာစင်ဝတ်တင်မှုဆိုတာလူတစ်ဦးစီတစ်ဦးစီကသူရဲ့ကိုယ်ပိုင်စွမ်းရည်တွေကိုအပြည့်အဝတုံးချလာနိုင်ပြီဆိုရင်စင်ဝတ်တင်မှုကသူ့အလိုလိုလျော့သွားတာပဲ။
စစ်တမ်းတွေရဆိုရင်ချင်းမီနယ်နဲ့ရခိုင်ပြည်နယ်ကအဆင်းရဲဆုံးပြည်နယ်တွေအနေနဲ့ရှိနေတာပါ။ကန်ယူတန်းဒေသတွေမှာလည်းအတမိုးရန်ကြောင်းလုပ်ငန်းတွေကိုပြန်ပြီးထူထောင်ပေးဖို့နဲ့အခြေခံအဆောက်အဦတွေတိုးတက်အောင်ဆောင်ရွက်ဖို့လိုကြောင်းကိုလည်းအရက်ဘတ်အဖွဲ့အစည်းတွေကထောက်ပြနေပါတယ်
။ကိုစော်ထက်ပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Oxford မြို့လန်ဒန်တက္ကသိုလ်ကဆရာဝန်တွေဟာနှလုံးကိုပုံမှန်စကန်ဖတ်ပြီးနှလုံးရောဂါဖြစ်နိုင်ခြေရှိမရှိဆိုတာနှစ်တွေနဲ့ချီပြီးကြိုတင်ခန့်မှန်းတဲ့နေရာမှာအသုံးပြုနိုင်တဲ့နည်းလမ်းတွေကိုရှာဖွေတွေ့ခဲ့ပါတယ်။ VOA သတင်းတောက် Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ
်။ဒီလိုခေတ်မီနည်းပညာသစ်ကြောင်းအနာဂတ်မှာနှလုံးရောဂါဖြစ်မလာအောင်လူနာတွေဖက်ကကြိုတင်ကာကွယ်နိုင်တော့မယ်လို့မျှော်လင့်ရပါတယ်။နည်းလမ်းကတော့ဒီလိုပါလက်ရှိနှလုံးကိုစကန်ဖတ်ပြီးတော့စစ်ဆေးတဲ့နေကလူနာရီရဲ့နှလုံးထဲကသွေးလွတ်ကြောတွေအန္တရာယ်ရှိလောက်အောင်ကျင်းလာနေပြီလားဆိုတာကိုအလွယ်တကူသိနိုင်ပါတယ်တိထက်တော့မပိုပါဘူး Oxford တက္ကသိုလ်ကပါမောက်ခ Chara Lambos Antoniadis ကနည်းပညာသစ်အကြောင်းအခုလိုရှင်းပြပါတယ
် Now with a new technology we can take it beyond that you can say you
အခုလက်ရှိနည်းပညာသစ်နဲ့ဆိုရင်အတော်များများလုံနိုင်နေပါပြီလူနာရဲ့နှလုံးထဲကသွေးလွတ်ကြောတွေတိတိသာသာကျင်းမလာဘူးဆိုတာကိုတွေ့မြင်နိုင်ပါတယ်တခါအဲ့ဒီသွေးကြောတွေရောင်ရမ်းနေတာနောက်9နှစ်အတွင်းသွေးကြောတွေထပ်ပြီးကျင်းသွားနိုင်တယ်ဆိုတာမျိုးတွေလည်းပြောနိုင်ပါတယ်ဒါကြောင့်လူနာအနေနဲ့နှလုံးရောဂါဖြစ်မလာအောင်ကာကွယ်ရေးတွေစပြီးလုပ်နိုင်တာပေါ့နှလုံးသွေးကြောနေရန်တွေမှာအစီအရေအနေကျပြီးသွေးကြောတွေကျင်းပြီးနောက်ဆုံးနှလုံးရောဂါဖြစ်မလာအောင်ဆေးတွေစတော့တာဆေးတွေပိုတော့တာမျိုးတွေလုပ်နိုင်ပါတယ
်နှလုံးသွေးလွတ်ကြောတဲ့ဝါရောင်ရမ်းနေတာကိုစစောစစီသိနိုင်တာကနှလုံးရောဂါကာကွယ်သားစီရေးလုပ်ငန်းမှာတိတ်ကိုထူခြားတဲ့အမျိုးမျိုးတစ်ရပ်ဖြစ်တယ်လို့လည်းသုတေသနပညာရှင်တွေကပြောပါတယ်ဒေါက်တာချာရာလမ်ဘိုစ်ကပဲအခုလိုဆက်ပြောပါတယ
် The Holy Grail in cardiovascular diagnostics was to find a way to identify
နှလုံးနဲ့သွေးကြောစနစ်တွေကိုစမ်းသပ်စစ်ဆေးရမှာနှလုံးသွေးကြောတွေရောင်ရမ်းနေသလားဆိုတာစစ်ဆေးနိုင်တဲ့နည်းတွေ့ရင်ဒါကတကယ့်အောင်မြင်မှုကြီးတရဖြစ်ပါတယ်ဒီနည်းလမ်းရဖို့ကျွန်တော်တို့စူးစမ်းလာတာနှစ်ပေါင်း50ကျော်ရှိနေပါပြီနှလုံးသွေးကြောတွေရောင်ရမ်းနေတာကိုစစ်ဆေးဖော်ထုတ်နိုင်ရင်ဘယ်သွေးကြောကကျင်းနေသလဲဘယ်သွေးကြောကရောဂါဝင်နေသလဲဆိုတာနဲ့ဘယ်သွေးကြောကနှလုံးရောဂါဖြစ်လာနိုင်သလဲဆိုတာပြောနိုင်ပါပြီ
Oxford ကသုတေသနပညာရှင်တွေကအနာဂတ်မှာနှလုံးရောဂါဖြစ်နိုင်ခြေရှိတဲ့လူပေါင်း3000လောက်ကိုစစ်ဆေးဖော်ထုတ်ပေးနိုင်မယ်လို့ယုံကြည်မျှော်လင့်နေပါတယ်
။ In UK we have 100,000 heart attacks every year. With this new technology,
ဒီနိုင်ငံမှာနှစ်စဉ်လူပေါင်း3000လောက်နှလုံးရောဂါခံစားနေရတာပါ။နှလုံးရောဂါမဖြစ်အောင်လူဘယ်နှယောက်ကိုကာကွယ်နိုင်မယ်ဆိုတာအတိအကျမခံမှန်းရသေးပေမဲ့အခုနည်းပညာအသစ်နဲ့ဆိုရင်တော့ပုံမှန်အတိုင်းနှလုံးကိုစကန်ဖတ်ပြီးဆေးစစ်ချက်ခံယူကြတဲ့လူနာရီတွေကအနည်းဆုံး20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိကိုတော့နှလုံးရောဂါဖြစ်လာနိုင်ခြေရှိတာကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်
။ကဘာပေါ်ကလူသေးဆုံးမှုအများဆုံးဖြစ်ရတဲ့အကြောင်းရင်းတွေထက်ကထိတ်ဆုံးရောက်နေတဲ့ရောဂါတွေကတော့နှလုံးရောဂါနဲ့လေဖြတ်သားကြောင့်ဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဝဲမှာလူလူနဲ့ကျန်းမာရေးမြမရေးတုံသက်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့
လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 32နဲ့58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့အကြမ်းမာရေးအစီအစဉ်အပြင်မြန်မာအရေးသုံးသပ်ချက်မှာတော့
ဟုတ်ကဲ့ကျွန်တော်တို့ရဲ့ပါတီဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စုပေါင်းခေါင်းဆောင်မှုနဲ့ဆောင်ရွက်ရမယ်ဆိုတဲ့ဟိုစီကံပြတ်ချမ်းပြီးတာဖြစ်ပါတယ်
ဒေါက်တာအေးမောင်ခွဲထွက်ခြင်းနဲ့ရခိုင်နိုင်ငံရေးအလားအလာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီဒီဥက္ကဋ္ဌတရားလွှတ်တော်ရှင်နေဒေါ်အေးနုစိန်နဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရမှာပါဒါ့အပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဆေးလိပ်ကြောင့်ဖြစ်တဲ့ရောဂါတွေညွန့်နေအောင်အတွက်ဆေးလိပ်တောက်သုံးမှုအန္တရာယ်အသည့်ပေးလှုံ့ဆော်မှုတွေအလုံးဝိုင်းဝန်းလှုံ့ဆော်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်ဆေးလိပ်တောက်တာဟာကျန်းမာရေးအတွက်ဆိုးကျိုးတွေဖြစ်စေနိုင်တယ်လို့ကျန်းကျင်သူတွေကကြံပြထားပေမဲ့ဆေးလိပ်တောက်တာကိုဆွတ်လွတ်ဖို့ခက်ခဲနေတဲ့သူတွေလည်းရှိပါတယ်ဆက်လက်တောက်နေတဲ့သူအများစုဟာဆက်လက်ရဲ့ဆူဂျိုးတွေကိုတည်တည်ကြီးနဲ့ဆက်တောက်နေကြတာပါဆက်လက်ရဲ့ဆူဂျိုးတွေကိုတည်ပေမဲ့ဘာကြောင့်ဆက်တောက်နေရတာပါလဲလို့မေးကြည့်တဲ့အခါဆက်လက်တောက်နေတဲ့သူတချို့ကအခုလိုပြောကြပါလဲ
ဘယ်လိုတောက်ဖြစ်တယ်ဆိုတာကာသရီကစိတ်ထဲမှာအမှုအရန်မှုကြက်နေတဲ့အချိန်တောက်ဖြစ်တယ်အဲဒါကာသရီဟိုပြင်းလို့ရှိရင်တောက်ဖြစ်တယ်သမင်းစားပြင်းတောက်ဖြစ်တယ်တခုစားပြင်းအဲတောက်ချင်တယ်အဲ့လိုမျိုးပုံစံဖြစ်တယ
်ဘာကြောင့်တောက်လဲဆိုတော့စိတ်ညစ်တဲ့အခါလဲတောက်တယ်တောက်ဖြစ်တယ်ပြင်းတဲ့ပြင်းတဲ့အခါမှာလည်းအပြင်းဖြစ်နေတယ်တောက
်ဒီခါကြီးရဟိုတချို့ရတော့မသိပါကျွန်တော်တို့ရတော့ဟိုကတင်းချင်တာလို့ဘာလို့ဖြစ်တတ်တယ်လေတရားမှာအဲ့လိုခါမျိုးကြကျွန်တော်တောက်တာပ
ါဒီတိုင်းပဲပြင်းလို့ဖွာတာအဲ့လောက်ကြီးတော့မတောက်ဖြစ်ဘူးပြင်းလို့တက်တက်ဖွာတာ
ဆက်လိပ်တောက်နေတဲ့သူအများစုကိုဘာကြောင့်ဆက်လိပ်တောက်ရတာပါလဲလို့မေးကြည့်ခဲ့မယ်ဆိုရင်တေချာရရတဲ့အကြောင်းပြချက်တွေမပေးနိုင်တာကိုတွေ့ရပါတယ်ဆက်လိပ်တောက်လို့ကျန်းမာရေးထိခိုက်နိုင်တာကိုသိပါရဲ့လားလို့မေးကြည့်တဲ့အခါအခုလိုဖြစ်ကြတာကိုတွေ့ရပါတယ်
ဒီလိုယောဂါလဲဆိုအဓိကတော့အဆုတ်ပေါ့အဆုတ်တော်တော်ထိတယ်အရင်မောတယ်ပုံမှန်ကျမကြီးလိုက်စားတဲ့လူတွေနဲ့လုံးဝကွာခြားသွားရင်ဘယ်လိုလဲအရင်ရင်လာရင်ကျမကြီးနဲ့ပတ်သက်ရင်သူကတော်တော်လေးဟို side effect အရင်များတယ်သူက
ဟိုအများဆုံးမြင်တော့အဆုတ်သူအဲ့ချောင်းဆိုးတာလို့အဲ့လောက်လေးပဲ
တိတိတောက်နေတာပဲကျွန်တော်သိရတော့နော်ဒီအဆုတ်ယောဂါပေါ့နော်အဆုတ်ကင်ဆာရဖြစ်တတ်တယ်လေကြောင်ကင်ဆာတွေဖြစ်တတ်တယ
်ဆလိတ်တောက်တာဟာအဆုတ်နဲ့ပတ်သက်တဲ့ယောဂအများစုကိုဖြစ်ပေါ်စေနိုင်ပါတယ်တိတာထင်ရှားတဲ့ယောဂတစ်ခုကတော့နာတာရှည်အဆုတ်ရောင်ယောဂဖြစ်တယ်လို့ဖန်လိုက်စီလုံးစီယုံမအထွေထွေယောဂဆိုင်ရာဌာနမှူးဖြစ်သူဗမောက်ခဒေါက်တာဦးကျော်တက်ထုံးကပြောပါတယ
်ဒီမှာတော့ဒီတခြား NCD ယောဂတွေထဲမှာသူကယောဂတစ်ခုပေါ့နာတာရှည်အဆုတ်ပွားယောဂလို့သာခေါ်ရအမှားတော့နာတာရှည်အဆုတ်ပွားလေပြွန်ရောင်ပေါ့အင်္ဂလိပ်လိုကတော့ COPD Chronic Obstructiveparmoni disease ပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့မြန်မာလူမျိုးတွေအများဖြင့်နားလည်နေတာတော့ချောင်းဆိုးရင်ကျက်ပေါ့နာတာချေချောင်းဆိုးရင်ကျက်အဓိကတော့သူယောဂါဘာဖြစ်လို့ဖြစ်ရလဲဆိုတော့လူတွေရဲ့အမူအကျင့်ပေါ့အကျင့်စရိုက်ဒီဆေးလိပ်တောက်တဲ့ဆေးလိပ်ငွေ့ရဲ့ဆိုးကျိုးတွေအဆုတ်ပေါ်မှာထိခိုက်ပြီးတော့လေပြွန်နေနာတာချေရောင်ရမ်းပြီးတော့အဆုတ်ကလည်းပွားလာပြီးတော့ဒီနာတာချေချောင်းဆိုးရင်ကျက်ဖြစ်လာတဲ့အခြေအနေတစ်ခုပေါ့
ဆက်လိပ်တောက်သုံးမှုလျှော့ချရေးလှုပ်ရှားမှုတွေကြောင့်ဖွံ့ဖြိုးပြီးနိုင်ငံတွေမှာဆက်လိပ်တောက်သုံးမှုနှုန်းတွေရော့ကျနေပေမဲ့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာတော့ဆက်လိပ်တောက်သုံးမှုနှုန်းတွေမြင့်တက်လာလျက်ရှိတယ်လို့သိရပါတယ်ဆက်လိပ်တောက်သုံးမှုတွေရော့နေကြဆင်းသွားအောင်ဝမ်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတယ်လို့ဒေါက်တာဦးကျော်သက်ထွန်းကပြောပါတယ
်မြန်မာနိုင်ငံအနေနဲ့ဆက်လိပ်တောက်နှုန်းဟာဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာဆိုလို့ရှိရင် ဒီဒုတိယရန်လောက်လိုက်တာပေါ့အများဆုံးတောင်းတဲ့နိုင်ငံတွေအရဆိုလို့ရှိရင်အဓိကကျွန်တော်တို့အိန္ဒိယချင်းနိုင်ငံကြီးတစ်ခုဖြစ်တဲ့တရုတ်နိုင်ငံဆိုလို့ရှိရင်တော်တော်ကြီးကိုသူကလူနှစ်ယောက်မှတစ်ယောက်နှုံးပေါ့လေဗမာပြည်ကတော့ 31.6 ခိုင်နှုံးဆိုတော့3ယောက်1ယောက်တော့ရှိတယ်နောက်အိန္ဒိယချင်းနိုင်ငံကြီးတစ်ခုဖြစ်တဲ့အိန္ဒိယကတော့ကျွန်တော်တို့ထက်နည်းတယ်20ယောက်ခိုင်နှုံးဆိုတော့5ယောက်1ယောက်လောက်ပေါ့လေဒါပေမဲ့တချို့အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမှာဆိုရင်86ရာခိုင်နှုန်းလောက်ရှိတယ်တော်တော်ကြီးကိုတောက်ကြတယ်အဲ့တော့ဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်တဲ့အနောက်နိုင်ငံတွေဖြစ်တဲ့ဒီအင်္ဂလန်တို့အမေရိကတို့မှာတော့တောင်နှုန်းကသူတို့ရဲ့လှုပ်ရှားမှုတော်တော်ထိရောက်တော့တော်တော်ကျလာပြီလို့ဆိုရမယ်အခုပို့ပြီးတော့တောက်လာတဲ့နိုင်ငံတွေကအရှိတောင်အာရှမှာပေါ့နော်စစ်လိတ်ထိုးတဲ့ကုမ္ပဏီတွေကလည်းပို့ပြီးတော့ကျွန်တော်တို့ရှိကိုစစ်လိတ်တွေတင်သွင်းလာတော့ဟိုဒီထိန်းချုပ်မှုကလည်းနည်းတဲ့ဒီစစ်လိတ်တင်သွင်းမှုထိန်းချုပ်မှုလာနေတဲ့အတွက်ကြောင့်လူတွေကလည်းပို့ပြီးတော့တောက်လာတာလည်းရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီအဓိကဒီနာတာရှီအစုပ်ပွားလေပြုံရောင်ယောဂါကိုချကျင်နေဆိုတော့လူတွေရဲ့စလိတ်တောက်တဲ့အကျင့်ကိုကျွန်တော်တို့တော်တော်လေးချဒီထက်ပို့ပြီးတော့ချနိုင်မှာရတာ
ဆလိတ်တောက်သုံးမှုရှော့ချရေးလှုံ့ဆော်မှုတွေကိုထိထိရောက်ရောက်ပြုလုပ်နိုင်ခဲ့မယ်ဆိုရင်ဆလိတ်နဲ့ဆက်ဆက်တဲ့ယောဂါတွေဖြစ်ပွားမှုနှုန်းကိုရှော့ချနိုင်မှာဖြစ်တာကြောင့်ပြည်သူတရက်လုံးကဝိုင်းဝန်းကူညီလှုံ့ဆော်ပေးကြဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မှာလူမှုထောက်ခံမဲ့အများဆုံးရရှိထားတဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီကနှုတ်ထွက်ပြီးတခြားပါတီတစ်ခုတည်ထောင်ဖို့လှုံ့ဆော်နေတယ်လို့သိရပါဗျ။ဒါဟာ ANP နဲ့နိုင်ငံရေးအရမူဝါဒအရမတူကွဲပြားမှုတစုံတရာရှိလာလို့ပါလား။ဒီလှုပ်ရက်ကြောင့်ရခိုင်ပြည်နယ်နိုင်ငံရေးအလားအလာဘယ်လိုရှိလာနိုင်တယ်လဲဆိုတာရခိုင်မျိုးသားပါတီဒုဥက္ကဋ္ဌတရားလွှတ်တော်ရှင်နေဒေါ်အေးနုစိန်နဲ့ဦးကျော်စံသာကဆွေးနွေးသုံးသပ်ထားပါဗျ။
အဲ့ဒီအခုမူကဘာမှပြောင်းလဲစရာမရှိပဲနဲ့ကွဲစရာရှိရင် EPP ဆိုတာလေးကွဲခဲ့တယ် ELD ကလည်းကွဲသွားတယ်အဲ့တော့တခြားကွဲလဲစရာတွေမရှိပဲနဲ့ဟိုဒေါက်တာအီမောင်ရဲ့စကားရဆီဟို၅ယောက်ကိုထုတ်ပယ်လိုက်တာတို့ ELD ဖြစ်သွားတာတို့ဟာအဲ ANP ပြောကွဲသွားတာမဟုတ်ပါဘူးအပဲ့ကလေးတပဲ့အဲပဲ့သွားတာပဲဖြစ်ပါတယ်ဆိုတာမျိုးတွေလည်းပြောခဲ့တယ်လို့ပဲကျမတို့လည်းရှေ့ကိုအားကောင်းမောင်းတဲ့ဒီကိုရဲ့ခိုင်မာတဲ့မူတွေရည်ရွယ်ချက်တွေလုပ်ငန်းရှင်တွေနဲ့ကျမတို့ရဲ့ဆွတ်တော်အမတ်တွေနဲ့ကျမတို့ကိုဝိုင်းရံတဲ့ပြည်သူတွေနဲ့ခင်ရှိဆက်နိုင်မယ်လို့ယုံကြည်မှုစင်းမှာပဲဒေါက်တာအင်းမောင်ဟာဆွတ်တော်မှာအဲဟိုပါပေါ့အကျံပေးတာပေါ့လေအကျံပေးတာမျိုးလုပ်တယ်အထူးသဖြင့်ရခိုင်ပြည်နယ်အစိုးရကိုဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတယ်ဒါကြောင့်အစိုးရဖွဲ့ကိုအပြစ်တင်ဆွဆွေးလုပ်ရမယ်ဆိုတော့လွှတ်တော်ဥက္ကဋ္ဌကဖွဲ့စည်းပုံမှာအစိုးရဖွဲ့တစ်ဖွဲ့လုံးကိုပြစ်တင်ဆွဆွေးရင်မဟုတ်ဘူးဘယ်ပုဂ္ဂိုလ်ကအဲချိုးဖောက်ဖို့လည်းလုပ်နေလဲမင်းမျိုးတွေလုပ်နေလဲဒါဟာဒီကိုပဲကျွန်တော်တို့ကဥပဒေနဲ့အညီပဲဒီပြစ်တင်ဆွဆွေးရဲ့လုပ်ခွင့်လုပ်ခွင့်ရှိပါတယ်ဆိုတာမျိုးကိုဆင်းရဲရင်းရဲကိုရခိုင်ပြည်နယ်အစိုးရတစ်ခုလုံးကိုဖြုတ်ထားတာမျိုးကိုအဲလို့ရမယ်ကျွန်တော်လည်းပြီးတဲ့ဥပဒေပြင်ရခြင်းလည်းကပြောတယ်ဆိုတဲ့စကားမျိုးနဲ့ဒီလိုပဲအပြင်မှာဆွေးနွေးရင်းနဲ့နှုတ်ဆက်စာကြီးဟာကျမတို့ရဲ့ပါတီကဲကိုအဲရောက်လာတယ်ဒါပေမဲ့မရောက်နေတဲ့ကအွန်လိုင်းမှာပြင်လိုက်ပြီ
โอเคအဲ့ဒီတော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ဒေါက်တာအေးမောင်တွားခြင်းတဲ့ပုံစံကရခိုင်ပြည်နယ်သူရောက်ဖြုတ်ထားရေးကိုဒေါ်အင်းနုစိန်တို့ကနေပါတီဝင်တွေကလက်မခံခြင်းတဲ့သဘောဖြစ်တယ်လို့ပေါ့အဲ့လိုပြောလို့ရလား
အဲ့မှာနှစ်ပိုင်းရှိပါလေဆရာကျမတို့ပါတီကိုဆွေးနွေးခဲ့တာမျိုးမရှိပါဘူးလွှတ်တော်ဥက္ကဋ္ဌနဲ့အဲလွှတ်တော်အဲဆိုင်ရာအမျိုးမျိုးရဲ့ကိုယ်စားလှယ်များနဲ့အထူးသဖြင့်တော့လွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးတာပါကျမတို့ပါတီကနောက်မှပြန်ပြည်ရတာပေါ့ဒါနဲ့ပတ်သက်ပြီးတော့လေအခုဒေါက်တာရင်းမောင်အုပ်စုလို့ပြောနိုင်တဲ့အချက်တော်ကိုယ်စားလှယ်တွေအွန်လိုင်းတွေမှာလည်းတော်တော်လေးသူကြည်ကြည်ပြတ်ပြတ်အဲ့ဒီကလေးကရှင်းနေတာဘာကြောင့်ဆုံးဖက်လွာကိုကျွန်တော်ကိုယ်တိုင်ပြင်ရလဲအစလာမျိုးတွေထဲမှာကျမတို့သိလာရတယ်။နောက်လည်းကျမတို့ပါတီကမင်းမြန်ကြည့်တယ်။ဆိုတော့ဆက်တော်ဥက္ကဋ္ဌကတော့ဖွဲ့စည်းပုံဆိုင်ရာပြန်ကန်းခြင်းနဲ့အညီပဲရပ်တည်ပြီးတော့အဲစီကံနဲ့မညီမြတဲ့တစ်တင်ဆွဆွဲနိုင်တဲ့အနေထားရှိတဲ့ပုံစံတွေကိုပဲဒီလိုဆောင်ရွက်မယ်။တစ်ဖက်လုံးကိုအဲဖြုတ်ချနေဆိုတဲ့ဖွဲ့စည်းပုံပါလုံးလုံးကြီးကတော့
အဲ့ဒီကျွတ်တော့ဥက္ကဋ္ဌကတော့ကျွန်တော်အနေနဲ့တော့မတွေ့မိဘူးပေါ့လေဟုတ်ကဲ့ရှိဘူးဆိုတာမျိုးတွေနဲ့ပဲအခြေပြင်ဖြစ်ကြတယ်ဒါနဲ့ပဲအတင်းစီစဉ်ထားတဲ့ဟိုဆုံးဖက်လွာကိုအွန်လိုင်းမှာတင်လိုက်ပြီးတော့နောက်ပြည့်ရမှာပဲအဲတားလေးကအဲပါတီကိုလာတင်တာပေါ့ဆရာဟုတ်ကဲ့ဒီမှာနဲ့ဆက်ချက်မှာလာတင်တာပါအဲ့တော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ကိုကြည့်မယ်ဆ ဒီကဘယ်ဖြစ်ဖြစ်စူပေါင်းခေါင်းဆောင်မှုနဲ့ဆောင်ရရမယ်ဆိုတော့ဟိုစီကံပြချမ်းပြီးတာဖြစ်ပါတယ်ဆရာဟုတ်ကဲ့ဒါမှမဟုတ်ဒါတိုင်းမှာကတော့တစ်ခုခုလုပ်မယ်ဆိုရင်ပါတီတွင်မှာအရင်ဆုံးချပြတာမျိုးတွေဆွေးနွေးတာမျိုးတွေဟာကျမတို့ဟိုအတူဆောင်ရွက်ခဲ့တဲ့ ENP ပါတီဟာပြည်နယ်လွတ်တော်မှာအင်အားကောင်းရဲ့ဇာနဲ့ရခိုင်ပြည်နယ်မှာ ENP လက်မခံဘဲတင်ထားတဲ့အစိုးရကိုလုံအောင်ဖြုတ်ချဖို့မကြိုးစားဘူးဆိုတဲ့သဘောနဲ့သူကအကြောင်းပြတယ်ဆိုပါတော့အဲ့ဒီဆိုတော့အဲ့ဒီအကြောင်းပြချက်ဟာပိုပြီးတင်မာတဲ့သဘောသူရက်တည်နေတာကNLD ကခံထားပြီးတဲ့အစိုးရကိုပါသူကလုံအောင်ဖြုတ်ချခြင်းလေဆိုတဲ့သဘောပေါ့ပိုတင်မာတော့ပြောလို့ရတာပေါ့ဒီတော့အဲ့ဒီအနေထားမှ เนเน่ปက်ถั่วทวีรู้สุรุษิยินจังยิแค่ได้ดออินุเซนโรยะดา ANP ปาร์ตี้อนีเน่ปี่ตองสุอสวะเน่ซิ่เมียเยอะละอะละกอเบลูสีลาหน่ายเดลูเนียจูบีซินซามิบาเดคะเนี่ย
အမေကတော့တင်းပါတယ်ဆိုတာပဲ။ကျမတို့ရဲ့ဥပဒေလုံထုံးလုံပြည်စဲနဲ့အရင်ဆောင်ရွက်နိုင်တာကိုဆောင်ရွက်ကြမယ်ဆိုတဲ့ခက်ကပဲချက်တည်ပါတယ်။ဒီ2016ကလည်း ANP ပါတီရဲ့သဘောထားထုတ်ပြန်ခဲ့တဲ့မူဖြစ်တဲ့အတွက်ဒီနေ့ထိကျမတို့တဆုံတရားပြောင်းလဲပြုပြင်အချော့ပေးဖို့အနေထားလုံးဝမရှိသေးပါဘူး။
ဟုတ်ကဲ့အဲ့တင်းမြင်းဆောင်2016ကိုအကျဉ်းယုံလေးနဲ့ပြန်ပြောပြပါခင်ဗျာအခုပြည်သက်တွေပြန်ပြီးတော့
အကျဉ်းယုံလေးကတော့အဲကျမတို့ဟာဒီစခိုင်းကြီးနယ်ပြည်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့အဲပါတီဖြစ်တယ်ဆိုတော့ပြည်သူ့မှရှိတဲ့ဥပဒေမှာဒီတိုင်းငံတို့အနိုင်ရတဲ့ပါတီကပဲဝန်ကြီးချုပ်ဖြစ်ရမယ်လို့ပြဋ္ဌာန်းချက်မရှိဘူးရွေးကောင်းခံရွေးချခံရတဲ့ကိုယ်စားလှယ်တူဦးကိုဆိုတော့ပြဋ္ဌာန်းချက်ပဲပါတယ်ဒါကြောင့်ဒါတော့ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခိုင်မျိုးသားဒုတိယလုံကယုံကြည်ကိုးစားရည်ရှိထားကြတဲ့ဒီခိုင်မျိုးသားပါတီကိုခိုင်ပြည်နဲ့အစိုးရဖွဲ့စည်းပြီးတင်တယ်ဆိုတော့ဘူးကိုပဲကျမတို့တင်ပြခဲ့တယ်ဒီလိုသားမဟုတ်ခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ကူပေါင်းဆောင်ရွက်ခြင်းမပြုဘူးအတိုင်းခံဖြစ်ပဲရည်တည်သွားမယ်ဒါတော့အတိုက်အခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်။ဒီမိုကရေစီနိုင်ငံရေးမှာအတိုက်အခံဟို ruling party ရှိမယ်။ opposite party ရှိမယ်။ဆိုတော့ကျမတို့က opposite party အနေနဲ့အတိုက်အခံကောင်းလေဒီအနာရလက်ရှိအစိုးရဟာပို့ပြီးတော့အလုံးလုံးတာအဆင်ပြေလင်ဆိုတော့နိုင်ငံရေးပြည်ဝင်တွေလည်းအများကြီးရှိပါတယ်ဆရာ
။
ဒါမျိုးတွေနဲ့ပဲကျမတို့ကဟိုဆက်ဟိုအတိုက်အခံဆိုတာဟာအတူတူငါမင်းမင်းအဲဘာပဲဖြစ်ဖြစ်အတိုက်ခံလုံးမယ်ဆိုတော့ပြီးတင်တဲ့အတိတ်တွေဖွင့်ဆိုချက်မျိုးမဟုတ်ပဲလေတကယ်လုံထုံးလုံးကြီးလုံးလုံးလောက်ထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာအဲလက်ရှိအစိုးရနဲ့ကျမတို့တူရတယ်တွဲလုံးမယ်မတူတာတွေကိုအဲထောက်ပြမယ်ဝေဖန်မယ်ကန့်ကွက်မယ်ပြီးနိုင်မယ်ဒါမျိုးအရာနိုင်ငံကြီးယူကျင်းမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်ပြီမယ်ဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံကြီးရည်ချင်းမှုရလုပ်ခဲ့တဲ့ကိစ္စ
ဟုတ်ကဲ့
ဒါပေမဲ့ကျမတို့ကို
ဟုတ်ပြီဟုတ်ပြီ
ကျမတို့အတိတ်ပဲဖွင့်ဆိုကြတာကအတူဖြုံလာမဲ့အကုန်လုံးကိုကန့်လက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တေးသေးအောင်လုပ်ခဲ့ကြတာရှိတယ်ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရိုင်းရိုင်းသွားစရာတော့မရှိပါဘူး
ဟုတ်ကဲ့နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်အမျိုးသားတွေရဲ့အမျိုးသားရေးစိတ်ဓာတ်ကပိုပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေသဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲဒီခါမှာသူကတက်မတော်ပို့ပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိရဆက်သဖြင့်နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့ဆုံးသတ်မလား။ဒါကိုထိန်းဖို့လိုအပ်တယ်လို့ကောမြင်မိသလား။ဒေါ်အင်းနုစင်သဘောထားပြောပါဦးမလား။
ကျမတို့ကတော့နိုင်ငံတကာမှာ sister ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အဖွဲ့အစည်းတည်ရဆိုတာကျွန်တော်တို့လက်ခံပါတယ်။ကျွန်တော်ရဲ့နိုင်ငံရေးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတော်တော်လေးကိုခါခါပြီးပြီးကိုခံစားလာခြင်းကြပြီးဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖွဲ့ခေါင်းထောင်လာဖို့အနေထားကိုတော့အဲဒီလိုမကြိုက်ဘူးလို့ပဲကျွန်မပြောချင်ပါတယ်။ဒီလိုလည်းမဖြစ်ကောင်းဘူးလို့ကျွန်မတို့ကအမြဲတမ်းอยู่ซ่าเลยปล่อยนี่แหละだใบแม้ตะกี้เนี่ยอนุทายเย็นอนุทาอจุซีบัวကိုกาควยရမယ်ဆုံးเนาะတက်မတော်ရဲ့အခိုင်းကလာဟာအရေးကြီးပါတယ်ဒီกาควยရမယ်အရေးကြီးတာเนี่ยလုံးဆောင်ပုံအပ်ပြီးတော့เนาะပြန်ပြီးတော့နောက်ကျောင်းပြန်စစ်အုပ်ချုပ်ရဲ့ဖက်ကိုသွားမယ်ဆိုတဲ့အနေထားမျိုးတော့ကျွန်မဘတော်မှမခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဘဟုအစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေးစသဖြင့်လူမှုရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့ဟာများရှိရင်နည်းနည်းပြောပြပါဗျာ
ကျွန်တော်တို့ဘက်မှာဒီတော်စုအစိုးရအဓိကဟိုလူထုရဲ့ထောက်ခံမှုကြဆင်းရခြင်းဟာဒီအဆင့်ပါပဲအထူးသဖြင့်ကျွန်တော်တို့ခိုင်မျိုးသားပါတီနဲ့တစုံတရာသွေးဆုံဆွေးနွေးခေါ်ယူညှိနှိုင်းမှုကိုလုံးဝကိုပြစ်ပယ်လိုက်တယ်ကျမတို့ကဘာကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မျိုးသားတွေရဲ့အတန်ဟာတီထောင်စုအစိုးရဖြစ်မှာတင်ငုတ်သွားတဲ့အနေအထားကိုရှိတယ်ဆိုတော့ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးတို့ကွန်ပဏီတွေနာမည်တွေအမျိုးမျိုးနဲ့ဖွဲ့ပေမဲ့ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်တွေရဲ့အကျိုးစီးပွားတွေဟာရခိုင်ပြည်နယ်မှာလက်အနေအထားကိုရောင်းလာလိုက်ဤကျမတို့ရဲ့ဟိုချင့်မတိုးတာနောက်မဆုတ်တာအနည်းထားမှာပဲလက်ချက်ပြလို့ချင်းနေကြတယ်ဆိုတော့အားလုံးမြင်တဲ့ပြည့်တဲ့အတိုင်းပါပဲဆရာ
အဲ့တော့နောက်ဆုံးစကားတခွန်းပြောရင်ပေါ့လေအစွမ်းကုန်ပေါ့မဖြစ်တော့မဖြစ်သင့်ဘူးပေါ့လေဒါပေမဲ့ရခိုင်ပြည်နယ်ဟာပြည်ထောင်စုနဲ့ပို့ပြီးတော့ကင်းကွာလာတဲ့သဘောဖြစ်နေတယ်ဆိုရင်မှားစလားတော်ရင်လို့စိ
ပြည်ထောင်စုကပြစ်တယ်လို့ကင်းကွာနေတဲ့သဘောပဲမဲ့တကယ်ရင်ကျမတို့ဒီဥပဒေနဲ့အညီဖိုက်စည်းထားတဲ့ဒီပါတီနိုင်ငံရေးအချင်းချင်းဟာတန်းတူရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်သွားမယ်ပြည်ထောင်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ27ပြည်လုံးပြည်ထောင်စုညီကြရေးညီလာခံအဲခေါင်းစည်းအမျိုးမျိုးနဲ့ဆွေးနွေးကြတဲ့အနေအထားရအားလုံးသိပြီးသားဖြစ်ပါတယ်ဒီလိုပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့တန်းတူရေးထူထောင်ဖို့ဟုတ်နိုင်ငံရေးအဖြစ်ဒီဒန်ယူဒီဆက်ဆံမှုဆွေးနွေးဖို့ဒါရောပတ်တနာအဖြစ်သဘောထားဖို့ကြိုးစားနေတယ်ပြစ်ပြစ်ခါခါဥပိ္ပခါပြုထားတဲ့သဘောမျိုးတယ်လျှက်ကြံလုပ်လိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်တည်ထောင်စုဒီမိုကရေစီတည်ထောင်စုကိုတွားကြမယ်ဆိုရင်အားလုံးတိုင်းပြည်သားလို့ပြောနေတဲ့ဒီလူမျိုးပေါ်အခြေခံနဲ့ဟောပြည်တွေလေပါတီတွေကိုအလေးထားပြီးတော့ဆောင်ရွက်ဖို့တင်ပါတယ်လို့ကျွန်မပြောချင်ပါတယ
်ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
တို့ရရှင်များရှင်ပကြသေးရင်ကပဲပြီးဆုံးသွားတဲ့ငញ្ញည်ထိတ်တိမိလာကမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းမလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်ထိတ်တဲကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာကမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညញ្ញည်တစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာရီလိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေရဲ့ညီညာရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်စနေညတိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ခြင်းပါရရှင်အခုဆက်ပြီးတော့ကိုရန်တိုင်းစူးစီးတင်ပြထားတဲ့တပတ်အတွင်းအားစားသတင်းလွှာကဏ္ဍကိုတင်ဆက်ပေးပါမယ်
2018 FIFA ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားစုကိုတော့ Croatia နဲ့ Real Madrid ကွန်းတဲ့ကစားသမား Luka Modric ကရသွားပါတယ်။အခုလို Modric ရသွားတဲ့အတွက်လွန်ခဲ့တဲ့10နှစ်အတွင်းမှာ Ronaldo နဲ့ Messi တို့နှစ်ဦး၅ကြိမ်စီယူပြီးတော့လွှမ်းမိုးထားတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်။ Modric ကမ္ဘာအကောင်ဆုံးစုရသွားတာနဲ့ Ronaldo နဲ့ Messi တို့ရဲ့အနာဂတ်အလားအလာတွေနဲ့ပတ်သက်ပြီးအောက်စားကလောင်ရှင်ကိုဇော်မျိုးတန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်ဗျာ။2018ကောင်းဆုံးဘောလုံးသမားစုရွေးတဲ့အခါမှာခရိုအေးရှားကွင်းလယ်ကစားသမားလူကာ မိုဒရစ်ကိုကမ္ဘာအကောင်းဆုံးဘောလုံးသမားဆိုပြီးတော့သူတို့ရွေးချယ်လိုက်တယ်ဆိုတော့မိုဒရစ်ရွာနဲ့ပတ်သက်ပြီးတော့ကိုဇော်မျိုးတန်ရဲ့အမြင်ကိုသိချင်ပါတယ
်မိုဒရစ်ရွာကတော့မြေကြီးကပေါ်တော့တာဒီလိုရွာလို့ပြောတာအဲ့တော့ဒီလိုကမ္ဘာပလာသူကြီးရဲ့ဒီလိုဒီကံမဲ့ပေါ်ပါပဲအားလုံးဒီလိုရွေးလို့ရှိတာပေါ့ဒီကမျိုးကြပြီးကြပြီးပထမဆုံးကျတော့ဖလာပူဝဲရအောင်ဒီကနေရနေပြီးဆင်းကြောင်းလာတော့ဒီစာရီထဲမှာပါလိမ့်ပြီးပြင်းနေပြီးပြောင်းနေဆင်းကြောင်းပြီးဒီပူဝဲကိုရအောင်အတွက်တင်လာရဆိုတော့ဒါထိုက်တယ်နဲ့ဒီစိတ်ခံပြီးတော့ကျွန်တော်အဲ့လိုပဲပြောင်းနေချင်ပါတယ
်ပြီးတော့သူကဒီ Champions League မှာ Real Madrid အသင်းရဲ့အောင်မြင်မှုမှာသူ့ရဲ့အခမ်းကဏ္ဍကလည်းတော်တော်လေးအရေးပါခဲ့တယ်လို့ပြောရမှာပေါ့
ဒီကတော့ဒီ Real Madrid ဒီလိုချင်ရင်ဒီတော့တော်နေကြရတယ်မှာဒီကမူကြီးကပြောနေရတယ်ဒီကဒီကြောင့်ဒီတော့ဒီကတော့တန်ပြီးတော့အရင်းကြံကြပြီးတော့ပြီးတော့ဒီအပြင်ကနေပြီးတော့တန်ပြီးတော့အရင်းကြံကြပြီးတော့ဒါကြီးကဒီဒီမတူဒီအရင်းဒီတော့တော်နေကြရတယ်မှာတော်လေးကိုကြောက်ကြည့်ရတာပါဆိုတော့ဒီချန်ပီယံလိဖလားလေးရတယ်ဒီဘဖလားမှာလေဒီအပြင်ကမဟုတ်ဘူးလို့ပြောတော့ခေါင်းဆောင်နိုင်တဲ့အတမအပြောင်းနေတယ်တော့ဒါဟိုဒီတော့ဒီအကြောင်းကိုကြားမလာပြီးဒီကိစ္စကတော့ခိုက်တယ်နဲ့ဒီအကြောင်းကိုကျွန်တော်အလိုလိုပုံနေတယ
်မိုဒရစ်နဲ့ဒူစကားတင်၃ယောက်ယူရပေါ့ရိုနောဒိုရယ်ဆာလာရယ်သူတို့တွေရောရားတင်တယ်လို့ရောမမြင်မိဘူးလား
သူတို့ရားတင်တယ်လို့ပြောလို့ဒီတော့လည်းဒီနေ့ကတော့တကယ်တော့ဒီဥစ္စာကဒီလိုကြီးကဝေါ်တက်စီအမီနဲ့ပြီးလာတာ၃မိနစ်ရောက်ပါဗျာအရင်ကတော့လေးကြီးနေတာရှိတယ်ပေါ့ဒီလိုလေလေစဉ်းမြစ်ကိုပြန်ကြည့်တယ်လို့ယူနေတယ်ဒီလေလက်ရှိရပြည်ကငါးပြည်ကြီးကတော့ဒီရောရဲ့သူ့ပေါ်မှာတော့မူနေတဲ့ဆရာကကိုယ်ကျင်းတဲ့လူကကျွန်တော်အလိုမျိုးပါလေဒီလိုမျိုးကဒါကရှိစိတ်ကူးပြီးတော့ညားပြီးရောကျွန်တော်ရေတွေဒီပိုင်းရာရကြည့်ရလို့ရှိရစီရနေလို့လေသူ့တော့မနှိမ့်ပါဘူးဗျာဥပမာဒီရဲ့ဒီလိုပြင်းနေတာဒါပေမဲ့လည်းဒီလိုဘောဒီကဘာမှလည်းသူကဒီလိုပြင်းနေတယ်ဆိုပြီးတော့ပြန်တော့ဆက်ပြရတယ်ပေါ့ဒီကမျိုးဒီကကတော့ကျန်နေလိုက်ရှိနေပြီနော်ဒီလိုတွေရဲ့ကျွန်တော်မျိုးကဒီချန်ပီယံလိဂ်လာရတာတော့ရှိတာဘူးနောက်ပြီးအပင်းပေါ်ရဲ့ပတ်မမှုကြီးပါလေကြောက်လေကျွန်မကြီးကအပင်းဥကြောင်လာပြီဒီလိုတွေကတော့ကျွန်တော်ကိုယ်ပတ်မမှုကြောင်လာဒီကဒီဒီကိုကြောက်အများကြီးရတာဘူးနောက်တန်လက်စီလေးကြီးနေတယ်လို့ကဘူးမှာပြန်လာတယ်ဒီလည်းဒီအဒီဘင်းကိုမဖိတ်ရှိနေတယ်ဘာလို့အဲ့ဒီအဖလာကြည့်ကြည့်အောင်လို့ဒီကနေ့ဆောက်ဆောင်နေတာပဲ။ချန်ပီယံလိဂ်ပြိုင်ပွဲမှာလိုဘူးကိုပြေးအပြည့်ရအောင်ကျင်းပလာနိုင်ရတာပဲ။ဘယ်လိုလဲကျွန်တော်ကပြောနေတယ်ဒီလိဂ်မျိုးပြည့်ရဲ့ဆောက်ဆောင်နေမှုကကိုရီးယားကင်းကိုကမ္ဘာဖလားပြိုင်ပွဲမှာဘယ်လိုဝဲရောက်နေလဲ။ဒီကမှမထင်သားရေးကြားတာရောက်နေတာပေါ့လေ။ဟုတ်။ကျန်ပီယံလိဂ်လိုအပြည့်ဆုံးပြန်သွားမယ်ဆိုရင်တော့ဒီစကားပြေစီရောက်လာတဲ့စီရမယ်ဒီနေ့ဆောက်လို့ကဒီမှာတိုက်ကြံလာဆိုတော့3မျိုးရဲ့စောစောက်ရာလေပြီးရင်အစ်ကိုပြန်မမကောင်းဘူးကြာပြီးတောင်းပါတယ်ဒီလိုလေးလေးလူကြမှုပြည့်ရဲ့ဒီလိုဥပဒေကိုပြောရင်းနဲ့တော့ဆက်ရမယ်ဆိုတော့3မျိုးစောစောက်ရာလည်းလေအားရကြီးမရှိဘူးလို့ပြောရတယ်ကျွန်တော်အဲ့လိုဆက်တယ
်ဒီစကားရင်3ဦးထဲမှာမက်ဆီမပါတဲ့အပေါ်မှာရောဘယ်လိုမြင်မိလဲ
အဲမက်ဆီကတော့ဒီပြောရကျွန်တော်ကပြောရလို့ဒီဒီအနေနဲ့ဆက်လက်ရှိနေနိုင်စီလို့ရှိနေတာပေါ့ဒီရင်းပေါ်လို့ရတယ်ဒီရောင်းချက်နဲ့ဒီလာလီဂါမှာဘာစီလိုနာပွားရတော့လောက်ရှိရတယ်ကျွန်တော်ဒီဥရောပတန်တန်ရေးပါလိမ့်မယ်ဒီရပြည့်ပြီးတော့ ဟုတ်ကဲ့မကြမ်းနဲ့ဘူးဒီတစ်ချက်ကတော့ဒီကြားကလာကြမှာဒီညာတင်းကိုအများကြီးမလုပ်ရတော့လည်းဒီတင်းရဲ့ပေါ်မှာရှုံးနေရှုံးနေတယ်နဲ့ထွက်ရတော့ကဲပြီးတော့ဒီလက်ပြေစောစောနေရတော့စစ်ကြည့်နေတယ်ဟောတော့ဒီဒီလိုမျိုးနေတော့ကောင်းတော့ဒါပေမဲ့တင်းကနေကြည့်ရတဲ့ဆိုတော့မရှိပါရဲ့တင်းကဒီဘက်ပြန်ပြန်နေမှာရောကျွန်တော်ဒီတိုင်းရဲ့အစ်ကိုဘယ်တော့ဒီရလာမတော့ဘူးအကြံလေးပဲမစီရည်ဒီရဲ့ဆေးနဲ့ဒါကြလားဒီမှာပထမဆုံးဒီစကားတင်သုံးစင်းလေးမပါဘူးနဲ့အပြင်ထွက်သွားပြီးတော့စင်ငါးလောက်ဒီလိုရောက်ခဲ့တာလေကျွန်တော်အဲ့လိုပဲတင်နေ
ဒီတစ်ချိန်ကတော်တော်ထူးထူးခြားခြားပဲပေါ့နော်မိုဒရစ်ရတဲ့ဒီတစ်ချိန်ကလွန်ခဲ့တဲ့10နှစ်မှာဒီရော်နယ်ဒိုနဲ့မက်ဆီတို့တယောက်ကို5ချိန်စီရခဲ့တဲ့ဥစ္စာကိုအဆုံးသတ်နိုင်လိုက်တဲ့ပထမဆုံးအချိန်ဆိုတော့ဆိုတော့ရော်နယ်ဒိုနဲ့မက်ဆီတို့ရဲ့ဒါလာကရောဘယ်လိုရှိလဲသူတို့နှစ်ယောက်ရဲ့အကောင်းဆုံးအချိန်တွေကုံလွန်သွားပြီလို့ပြောလို့ရမလား
ဘရူနီယားကောင်းလို့ချင်းကိုကိုယ်တော်သွားပြီးတော့ဟိုလေယောင်အတင်းအချင်းလာလို့ရှိနေတယ်ဘရူနီယားကဒီအောင်မြင်မှုတွေရအောင်တောင်းဆိုနေကြတော့တော်လေးအလားအလာနေသွားပြီးဟိုလိုဟိုကရဆယ်လို့ပေါ်တူဂီနဲ့ဒီလိုဒီယူကလားရအောင်ကိုရအောင်တောင်းဆိုနေတာမျိုးဒါတော့ပြန်ဖြစ်လာဖို့ကတော်လေးဟိုဖက်ကျဲသွားပြီးတော့ကြာတယ်ဒီလိုပြန်ရလို့ဆိုမှာဖားခေရဖို့ပေါ့ဘာကမှဖလားရဖို့ကြာတော့တော်လေးအခွင့်အမေးသွားပြီးလက်ရှိရတဲ့ဒေါ်လီကြီးကလည်းအရင်ကကဂရဖလာရဖို့ကတော့တော်တော်လေးအားလာနေပါ့အနေထားပေါ့။ဒါဂရဖလာရခြင်းတော့မဟုတ်ဘူး။သူတို့ခင်ဗျာဒီလိုမျိုးတင်တာပါဝင်နေတဲ့အချိန်မှာတော့မဖြစ်နိုင်တော့ဘူးလို့ကျွန်တော်အဲ့လိုတင်နေချင်ပါတယ်။ဒီလိုလေးဒီကလပ်အင်းဆိုင်ကတင်နေမှာလည်းပြောလို့တော့မရဘူးပြော။အဲ့ဒါဒီရင်တက်စတာမျိုးပြင်တာလက်ကိုပြုံးနေတယ်ကပါလို့ဆိုဒီလိုလေးကဒီနေ့ဒီနေ့ပေါ်လို့ရမှာတော်တော်ကိုချိန်ရမ်းထက်နေတာပေါ့။ဒါတော့အကောင်းဆုံးရှိကြတော့တကယ်ပြန်ရလာနိုင်တယ်အားလာမှုပဲ။လို့ဘာသူဒီမှာကဘာလို့လဲဆီလေးလဲတော့ဘာအကြောင်းဆုံးရှိလို့ကြောပြန်ရအောင်ဆိုတော့တော်တော်လေးအလားအလာနေသွားပြီလို့ပဲကျွန်တော်အဲ့လိုတုံးနေတယ်ဘာကြောင့်လဲဆိုတော့ဒီကြတော့ဒီဘာသူဒီမှာရဲ့ညစ်ပေါ်လုံးရပြီးခြေရောကတာကြီးမကောင်းနေပြီလက်ကြီးကလည်းကိုကိုကြီးရနေပြီဆိုတော့ဒီလိုခြေကိုပြန်မပြောဘူးပြောလို့ဒီကတော့ဒီရင်တဲ့အတူချန်ပီယံလိဂ်ဖလားလိုရရပါမယ်ဆိုတော့အစီရနိုင်တဲ့အနေအထားရှိနေတယ်ပေါ့ဒါဒီကတော့ကောင်းဆုံးဖြစ်လို့လည်းပြန်ထရမှုဖြစ်တာတော်တော်လေးအကျဉ်းချမ်းနေရပါပြီကျွန်တော်အဲ့လိုပဲဆက်နေပါမယ
်ကိုရနိုင်စီစဉ်တင်ဆက်တဲ့အားစားသတင်းလွှမ်းအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
အမေရိကန်ခြေဆိုင် sorry တင်းတော့ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကို sorry ခေါင်းဆောင်တွေနဲ့တွေ့ဆုံနေတဲ့အချိန်မှာမပြောရညာရကြအောင်အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဒီနေ့ပဲပြောလိုက်ပါတယ်။တူရကီဆိုရတောင်ဝင်ရှိသူတွေကတော့ sorry တင်းတော့ကို Istanbul မြို့ကကောင်စီဝင်ရုံးမှာ sorry ထောက်လှမ်းရေးတွေတက်ဖြတ်ပြီးတစားစီဖြတ်တောက်ပြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီး sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါ။တင်းစားဆရာဂျမဲခါရှောက်ကြီးပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးနေရတဲ့ပတ်သက်လို့တူရကီခေါင်းဆောင်တွေနဲ့တွေ့ဆုံမှု sorry နိုင်ငံကမထောက်ခွာခင် sorry ဘီယင်ဆာမန်အရှေ့မင်းသားမိုဟာမက်ပင်ဆယ်မန်တို့နဲ့တွေ့ဆုံမှာတစ်ကမ္ဘာလုံးတည်အောင်စနစ်တကျစုံစမ်းဖော်ထုတ်မဲ့အကြောင်း sorry ခေါင်းဆောင်တွေဘက်ကအာမခံပြောကြားထားတဲ့အကြောင်းလေးဝန်ကြီးပိုပေကတင်းနောက်တွေကိုပြောဆိုခဲ့တာပါခရိုင်းမီးယားဒေသကစစ်မှုတင်းတဲ့နောက်မှာလူ18ယောက်တည်ဆုံပြီး50ထက်မနည်းဒဏ်ရာရခဲ့တဲ့ဒီနေ့ဘုံပေါက်ခွဲမှုတက်ခိုက်မှုနဲ့ပြစ်ခတ်မှုကျူးလွန်သူဟာအသက်22နှစ်အရွယ်ကျောင်းသားတူဖြစ်တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ကြပါတယ်ကာရှမီးကကျောင်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းဆောက်ဦးထဲမှာတွေ့ရတဲ့လူကိုတရံသမားကလဲလံဖြစ်ခဲ့တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေနဲ့ကောလိပ်ကျောင်းညွှန်ကြားရေးမှူးကပြောဆိုခဲ့တာပါအာဖဂန်နိုင်ငံမှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစင်လောင်းတူဟာစီယွန်ရဲ့ဖွဲ့ရုံးကမှာပဲဒီနေ့ဘုံခွဲတက်ခတ်ခံခဲ့ရပြီးသေဆုံးသွားတဲ့အကြောင်းအခင်းဖြစ်ရဟမ်မန်ပြည်နယ်ကအစိုးရတာဝန်ရှိသူတွေကပြောဆိုကြပါတယ်မြန်မာစစ်တပ်ကပြည်ထောင်စုနေတဲ့စစ်စင်ရေးမှာရဝင်းကြီးရေးပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါချုပ်ဖောက်ခဲ့ကြောင်းဆွဆွဲထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတွေ့ရှိချက်တွေကိုကုလသမဂ္ဂလူညုံရေးကောင်စီမှအစီအစဉ်ခံတင်ပြဖို့ရှိနေပါတယ်။အဖွဲ့ဝင်15ဦးပါလူညုံရေးကောင်စီတွေကအမေရိကန်ပါဝင်9နိုင်ငံကအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုအဖွဲ့ကောင်ဆောင်ကဒီလနောက်ပိုင်းတင်ပြဖို့မနေ့ကပဲတောင်းဆိုထားတာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome.